Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်ဒီဇင်ဘာလ22ရက်ဗုဒ္ဓဦးညနေခင်း VOA စီစဉ်နေကို American ပြည်သူမျိုးတော် Washington DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအတန်းစမားဒီညနေခင်းရဲ့စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကို Mac Computer နဲ့ကျွန်တော်ကြော်သိမ်းကြည့်ညမှာပါမက္ကဆီကိုနိုင်ငံကမြေရှိမိပန်းတွေရောင်းတဲ့ဈေးတစ်ခုမှာအင်္ဂါနေ့ကပေါက်ကွဲမှုဖြစ်တာကြောင့်လူ30ယောက်ထဲမှလည်းသေဆုံးသွားပါတယ်။တူရကီနိုင်ငံဆိုင်ရာရုရှားတန်မတ်ကြီးကိုပြစ်ခတ်ပြစ်တက်ခဲ့သူနဲ့ပတ်သက်ပြီးကောက်ချက်ချပြောဖို့တိတ်ဆောသေးတယ်လို့ရုရှားကဒီကနေ့ပြောပါတယ်။ရခိုင်ပြည်အရေးအလင်းမြန်ကိုင်းတွေဖြစ်ရှင်းဖို့ပြီးပြည့်စုံတဲ့မဟာဗျူဟာတရအလင်းမြန်ချမှတ်အကောင့်ထဲပေါ်ပါလို့ကုလသမဂ္ဂကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်နေနာဆင်ကြရမှာကရှမ်းပြည်မြောက်ပိုင်းမှာစစ်ပွဲတွေကလည်းဒီကနေ့ထိဆက်ပြီးဖြစ်နေသေးပ
ါမနေ့6နာရီလောက်တော့မှပြန်ပြီးတော့ကလပ်ပြန်ပြန်ကြားရတာမနေ့ပိုင်းကျမှတစ်ဖက်ကိုသူတို့ပြန်ကြည့်ပြီးတော့မှအင်းကြီးခိုက်ပြီးတဲ့ဒီ
ရှမ်းပြည်စစ်ပွဲနောက်ဆုံးရအခြေအနေတွေကိုကြားခင်မှာပြည်စုံတင်ဆက်ပေးသွားပါမယ်ဒါပြင်လက်ရှိဖွဲ့စည်းလိုက်တဲ့ငင်းကြဲလုပ်ငန်းစဉ်ရန်ပုံငွေဆိုင်ရာပေါင်းစပ်ညှိနှိုင်းရေးအဖွဲ့ JCB လို့ခေါ်တဲ့အဖွဲ့ရဲ့ရန်ပုံငွေစီမံခန့်ခွဲမှုအကြောင်းနဲ့မြန်မာနိုင်ငံရဲ့အထည်ချုပ်နဲ့ကုန်ထုတ်လုပ်ငန်းစီးပွားရေးဆိုင်ရာသတင်းတပုတ်ကိုလည်းအခုညနေမှာပြောပြသွားဖို့ရှိပါတယ်အခုရင်ဆုံးထိတ်တန့်ရောက်သတင်းတွေကိုကိုကျော်သိန်းနဲ့မက်ကင်ပြူထွေးတို့ကကြေညာပေးသွားမှာပါ
မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့နယ်ကလူစီကားတဲ့မီရှူမီပန်းဈေးတစ်ခုမှာအင်္ဂါနေ့ကပေါက်ကွဲမှုကြီးဖြစ်တာကြောင့်လူ30ယောက်ထဲမှနေသေဆုံးပြီးအယောက်80ဒဏ်ရာရသွားပါတယ်။မြို့တော်ရဲ့မြောက်ဖက်ကီလိုမီတာ30လောက်မှာရှိတဲ့ထူတီဖက်မြို့နယ်ကဆန်ပါဘလီတိုဈေးမှာခရစ်မတ်နဲ့နှစ်သစ်ကူအားလိုက်ရဲ့ကာလတွေအတွက်မီရှူမီပန်းဝယ်တဲ့လူတွေနဲ့ပြည်နေကြတာပါ။ဈေးတွေကမီရှူမီပန်းနဲ့ဗျာဟုတ်တွေမှာသုံးတဲ့ရန်တွေပေါက်ကွဲတာကြောင့်မိခိုးလုံးကြီးထုတ်တက်သွားပြီးလူတွေလည်းဘေးကင်းရာကိုထွက်ပြေးကြရပါတယ်။ဈေးတွေကဆိုင်အများစုကတော့ပျက်စီးသွားပါပြီ။ပေါက်ကွဲမှု6ခုကြောင့်ထိခိုက်ပျက်စီးရတာဖြစ်ပြီးလက်နက်ခဲယံနဲ့ဖောက်ခွဲရေးဆိုင်ရာဥပဒေတွေကိုချိုးဖောက်မှုရှိမရှိဆိုတာနဲ့ဘယ်သူမှတာဝန်ရှိတယ်ဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့အစိုးရရှိနေချက်ဝန်ကပြောပါရယ်။ထိခိုက်ဒဏ်ရာရသူတွေကိုအကူအညီပေးရေးအရေးပေါ်လှုပ်ရှားတွေဝင်ရောက်ဖို့ရာဘေးရန်တွေကင်းတဲ့အခြေအနေကိုရောက်ဖို့နားရီအတော်ကြာကြာစောင့်နေကြရပါရယ်။ဒဏ်ရာရသူတွေက22ဦးကိုတော့ဒီကနေ့အစောပိုင်းမှာစစ်ရုံကနေပြန်ဆင်းခွင့်ပြုလိုက်ပါပြီ။သေဆုံးသူတွေအတွက်ဝန်းနေရပါကြောင်းနဲ့ဒဏ်ရာသူတွေအများဆုံးပြန်ပြီးကောင်းမွန်လာပါစေကြောင်းမက္ကဆီကိုသမ္မတအော်ရီကေဖီနာနီတိုကထွက်ထားမှရေးပါတယ်2005ခုနှစ်နဲ့2006ခုနှစ်တွေတုန်းကလည်းအဲ့ဒီဈေးမှာပဲပေါက်ကွဲမှုနဲ့မီးလောင်မှုတွေဖြစ်တာကြောင့်ဆိုင်အများပြားပျက်စီးသွားခဲ့ပါသေးတယ
်တူရကီနိုင်ငံဆိုင်ရာရုရှားတန်မတ်ကိုပစ်ခတ်ခဲ့တဲ့သူနဲ့ပတ်သက်ပြီးတော့အပြစ်သက်ကောက်ချက်ချပြောဆိုမှုအချိန်ဆောနေသေးတယ်လို့ရုရှားဆိုရကဒီကနေ့ပြောပါတယ်ရုရှားသံအမတ်အန်ဒရီကာလော့ဖ်ကိုတူရကီရဲဝန်ထမ်းတူကအန်ကာရာမြို့မှာတနင်္လာနေ့တုန်းကပြစ်တက်ခဲ့တာပါပြစ်ခဲ့တဲ့သူကအလက်ပိုမြို့ကိုမမေ့နဲ့စီးရီးယားကိုမမေ့နဲ့ကျွန်တော်တို့မြေမှာဘေးကင်းလုံခြုံမှုမရှိသေး၍ခမည်းတော်လည်းဘေးကင်းလုံခြုံမှုရှိမှာမဟုတ်ဘူးလို့အော်ဟစ်ခဲ့တဲ့အကြောင်းမျက်မြင်တွေ့ခဲ့တဲ့သူတွေက VOA ကိုပြောပါတယ်အခုဖြစ်ရတဲ့ပတ်သက်လို့တူရကီနိုင်ငံသားရေးဝန်ကြီးမာဖလက်ကာဗူဆိုဂလူကပြစ်ခတ်ခဲ့တဲ့သူဟာပြခဲ့တဲ့ဒီတူရကီအာဏာသိမ်းမှုမှာနောက်ွယ်ကနေကြိုးကင်တဲ့သူအဖြစ်တူရကီအစိုးရကပြောနေတဲ့အမေရိကန်ပြည်ထောင်စုမှနေထိုင်သူဘာသာရေးဆရာဖာတူလာကူလန်နဲ့ဆက်ဆက်နေတဲ့သူဖြစ်တယ်လို့ယူဆတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကိုတယ်လီဖုန်းဆက်ပြီးတော့ပြောခဲ့ပါတယ်။ရုရှားသမ္မတပြောခွင့်ရဒီမီထရီပက်စကော့ဖ်ကတော့ဒီလုံခြံတပ်ဖြတ်မှုနဲ့ပတ်သက်တဲ့ပူးတွဲစုံစမ်းစစ်ဆေးမှုတွေမပြည့်သေးသေးရေးကောက်ချက်ချမစောသင့်ဘူးလို့ဒီကနေ့ပြောပါတယ်။အမေရိကန်ဆိုရကလည်းမစ္စတာကူလန်အမေရိကန်နိုင်ငံမှာရှိနေတဲ့အတွက်အခုတပ်ဖြတ်မှုကိုထောက်ခံတာဒါမှမဟုတ်ပါဝင်ပတ်သက်တာတွေဖြစ်နေတာလို့တူရကီအစိုးရကပြောနေတာဟာလုံးဝအထိပယ်မရှိဘူးလို့တုံ့ပြန်ထားပါတယ်ရှင်
။ဘာလင်မြို့ကလူစီကားတဲ့ခရစ်မတ်ဈေးတစ်ခုတည်းထရက်ကားနဲ့မောင်းဝင်တိုက်ခဲ့သူကိုဂျာမန်အာဏာပိုင်တွေဒီကနေ့ဆက်ပြီးရှာနေပါတယ်။လူ12ယောက်သေဆုံးခဲ့ရတဲ့အဲ့ဒီတိုက်ခိုက်မှုဖြစ်ပြီးချင်းမှာပဲဖမ်းဆီးခဲ့သူတယောက်ကိုမနေ့ကပြန်လွှတ်ပေးလိုက်ပြီးတဲ့နောက်တကယ်လက်တွေကိုဆက်ရှာနေကြတာပါ။ထရက်ကားပေါ်ကနေကြတဲ့အထောက်အထားတွေပေါ်အခြေခံပြီးတူနီးရှားနယ်ပယ်တယောက်ကိုရဲတပ်ဖွဲ့ကရှာနေတယ်လို့ဂျာမန်သတင်းမီဒီယာတွေကဖော်ပြပါတယ်။တနင်္လာနေ့မှာတိုက်ခိုက်မှုဖြစ်ပြီးချိန်ကလေးကဆိုရင်သတင်းပေးဖို့ဖွင့်ထားတဲ့တယ်လီဖုန်းလိုင်းကနေသတင်းအစပေါင်း900ကျော်ကိုရခဲ့တယ်လို့ဘာလင်ရဲတပ်ဖွဲ့ကပြောပါတယ်။ IS စစ်သွေးကြောအဖွဲ့ကိုချိန်မုံနေတဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့မှပါနေကြတဲ့နိုင်ငံတွေကနိုင်ငံသားတွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့သူတို့လှုံ့ဆော်ထားတဲ့အရာအခုလိုတိုက်ခိုက်တာဖြစ်တယ်လို့ IS အစွန်ရောက်အဖွဲ့ကပြောပါတယ်။ယူရိုနဲ့ဆီးရီးယားက IS အဖွဲ့ရဲ့ပြစ်မှတ်တွေကိုလေကြောင်းကနေတိုက်ခိုက်နေတဲ့နိုင်ငံတွေထဲမှာဂျာမနီမပါပါဘူး။ဒါပေမဲ့စီဖြည့်ပေးတာနဲ့စီရေးအချက်လက်ထောက်လန်းတာလိုလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်နေပါတယ်။
စီးရီးယားနိုင်ငံအလက်ပိုမျိုးကသဘုံတွေရဲ့နောက်ဆုံးခြေကုပ်စခန်းတွေကိုအစိုးရတပ်ဖွဲ့တွေကသိမ်းယူလာနေတာနဲ့အမျှသဘုံတွေကိုမျိုးတွေကလည်းအများဆုံးရွှေ့ပြောင်းဖို့စီးရီးယားစစ်တပ်ကသတိပေးနေပါဗျ။အလက်ပိုမျိုးတိုက်ပွဲတွေမှာသူတို့အသာစီးရနေတဲ့အခြေအခုလို့ပြောလိုက်တာပါ။ဒီဇင်ဘာလ20ရက်မနေ့အခါနေ့တုန်းကတော့မော်စကိုကျင်းပစာတမ်းလို့ခေါ်တဲ့သဘောတူညီချက်ကိုရုရှား၊အီရန်နဲ့တူရကီနိုင်ငံတွေကဝင်ကြီးတွေသဘောတူခဲ့ကြပြီးတော့စီးရီးယားဆိုင်ရာတည်ငြိမ်ရေးသဘောတူညီချက်အတွက်အခြေခံစည်းမျဉ်းတွေချမှတ်ခဲ့ကြပါဗျ။ဒီသဘောတူညီချက်ဟာဒေသတွင်းမှာရုရှားရဲ့ဩစာအရှိန်အဝါကြီးထွားလာမှုကိုပိုမိုခိုင်မာစေသလိုတတိယနေတုန်းကတူရကီနိုင်ငံဆိုင်ရာရုရှားတံအမတ်ပြစ်ဒဏ်ခံရတဲ့ဖြစ်ရပ်ရှိတဲ့အတိုင်းအောင်တူရကီအစိုးရနောက်အီရန်အစိုးရတွေနဲ့ရုရှားအကြားမှာဆက်ဆံရေးပိုမိုခိုင်မာစေတာဖြစ်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲစီးရီးယားဒီဂျေးကြီးဆိုင်ရာဆွေးနွေးပွဲအစ်စ်တွေဖြစ်လာအောင်သူနဲ့တူရကီသမ္မတပူးပေါင်းကြိုးပမ်းနေတဲ့အကြောင်းပြောပါတယ်အမေရိကန်ဒါမှမဟုတ်ကုလသမဂ္ဂတို့မပါပဲအခုလိုကြိုးပမ်းနေကြတာပါဒီကြေးပြရခဲ့အထီကတော့စီးရီးယားပြည်သူတွေရဲ့ဘဝတွေစိုးရွားနေဦးမှာဖြစ်ပြီးတော့အရက်သားထောက်ပေါင်းများစွာတိုက်ခိုက်မှုတွေကနေလွတ်မြောက်အောင်ထွက်ပြေးနေကြဆဲဖြစ်ပါတယ်။အလက်ပိုမျိုးတိုက်ခိုက်မှုတွေအစုံသက်ရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းအနေနဲ့သဘုံတွေပြည်ထဲကအရက်သား 3,800 ကိုရွှေ့ပြောင်းပေးခဲ့တဲ့အကြောင်းတူရကီနိုင်ငံကပြောပါတယ်ရှင်။
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုကနေဗိုလ်တူးညနေပဲသတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်ရခိုင်ပြည်နယ်ကလူမှုဝန်ဝန်အလုံးရဲ့ဘေးဒုက္ခတွေနဲ့နစ်နာချက်တွေကိုကန့်တွဲဖြေရှင်းရေးပြီးပြည့်စုံတဲ့မဟာဗျူဟာတစ်ရပ်ကိုအလင်းမြန်ချမှတ်အကောင်အထည်ပေါ်လို့ဆောင်ဖို့ကုလသမဂ္ဂကမြန်မာဆွေရောက်ကိုတိုက်တွန်းလိုက်ပါတယ်။ဒီဇင်ဘာလ19ရက်နေ့ကရန်ကုန်မြို့မှာအရှေ့တောင်အရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့အလို့သဘောအစည်းအဝေးတစ်ရပ်ကိုမြန်မာဆွေရောက်ကလက်ခံကျင်းပတဲ့ပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်နဲ့လူသားချင်းကူညီပေးရေးလုပ်ငန်းညှိနှိုင်းရေးမှူး Miss Renata Desalian ကကြိုဆိုတဲ့အကြောင်းပြောထားတဲ့ဒီဇင်ဘာလ20ရက်နေ့စွဲနဲ့ထုတ်ပြန်ချက်ထက်မှာအဲ့လိုတိုက်တွန်းထားတာပါ။ရခိုင်ပြည်နယ်မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ပေါ်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးလုပ်နေတာကိုသိရှိပါကြောင်းဖော်ပြထားပြီးဘယ်လိုကျူးလွန်မှုမျိုးကိုမဆိုရေယူဆောင်ရွက်ဖို့နဲ့ဘေးဒဏ်သင့်သူတွေရဲ့နေနာမှုအတွေ့တင့်တင့်လျောက်ပတ်တဲ့အကူအညီပေးရေးတေချာစီဖို့ကော်မရှင်အနေနဲ့စစ်ဆက်ပြီးပတ်မလိုက်တဲ့စုံစမ်းစစ်ဆေးမှုကိုအလင်းမြန်လုပ်ဖို့လည်းတိုက်တွန်းထားပါတယ်။လူသားဘေးဒုက္ခအတွက်လိုအပ်ချက်တွေကိုအကူအညီပေးဖို့ကိစ္စဟာချက်ချင်းလုံဆောင်ရမယ့်ကိစ္စဖြစ်ပေမဲ့ရခိုင်ပြည်နယ်ကိုကျော်လွန်ပြီးအထူးစိုးရိမ်မွေရာဖြစ်လာတဲ့တကယ်အရင်ခံအကြောင်းရင်းတွေအတွက်အပြေတော့မဟုတ်ပါဘူးလို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။အင်ဒိုနီးရှားနိုင်ငံမှာနှစ်သစ်ကျူညနေခင်းအချိန်တိုက်ခိုက်မှုကြာစီနေတဲ့စစ်သွေးကြွားတွေလို့တန်ရရှိသူ၃ဦးကိုဂျကာတာမြို့ပြင်မှာဒီကနေ့စီးနှင်းတိုက်ခိုက်မှုတစ်ခုအတွင်းတပ်ပစ်လိုက်တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီလူတွေငားနေတဲ့အိမ်ထဲမှာဘုံတွေကိုတွေ့ခဲ့ပြီးတဲ့နောက်လူတွေရက်ွက်တစ်ခုကနေလူတွေကိုရွှေ့ထုတ်ခဲ့ရတယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ပြောခွင့်ရ Rick Wantu ကပြောပါတယ်။အိမ်ထဲကနေထွက်လာပြီးတော့လက်နက်ချဖို့အာဏာပိုင်တွေကပြောတာကိုလက်မခံပဲရဲတပ်ဖွဲ့ကိုဖောက်ခွဲရေးပစ္စည်းတွေနဲ့တိုက်ခိုက်တာကြောင့်ပြစ်တက်လိုက်တာလို့ Rick Wantu ကပြောပါတယ်။ဂျကာတာမြို့ပြင်ကတစ်ပေထူထက်တဲ့တန်ဂရန်ရက်ွက်ကအိမ်တလုံးမှာအဲ့ဒီလူတွေငားနေကြတာပါ။အဲ့ဒီရက်ကွက်မှာရဲကဖမ်းလိုက်တဲ့လူတယောက်စီကနေစစ်သွေးကြွားလိုတန်တရားရှိသူတွေကားနေတဲ့အိမ်ကိုရဲတွေကတိုက်ခဲ့ရတာပါ။အခုအကြံစီမှာပါဝင်တဲ့လူတွေဟာဒီဇင်ဘာလ10ရက်နေ့ကဂျကာတာမြို့ပြင်နေရာတွေမှာဖမ်းဆီးခဲ့တဲ့စစ်သွေးကြွားတွေနဲ့အချိတ်ဆက်ရှိတယ်လို့ရဲတပ်ဖွဲ့ကယုံကြည်တဲ့အကြောင်းပြောခွင့်ရ Rick Wantu ကပြောပါရယ်။အရင်ဖမ်းခဲ့တဲ့စစ်သွေးကြွားတွေကတော့ဒီဇင်ဘာလ17ရက်နေ့သမရနန်းတော်မှာလူကြိုးရေးတပ်ဖွဲ့အလွှဲပြောင်းလုပ်တဲ့အခမ်းအနားကိုအသေးခံဘုတ်ခွဲဖို့ကြံစီခဲ့ကြတာပါ။အမျိုးသမီးတဦးကအသေးကဘုတ်ခွဲဖို့လှုပ်ထားတဲ့အဲ့ဒီပြတ်သွားတဲ့အစီအစဉ်ကိုစီးရီးယားက IS အဖွဲ့ဝင်အင်ဒိုနီးရှားနိုင်ငံသားဘာရမ်နိမ်ကကြိုးကိုင်စစ်ဆေးခဲ့တာလို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါရရှင်
။ဂျပန်နိုင်ငံအိုကီနာဝါကျွန်းမှာရှိတဲ့ American Marine တပ်ဖွဲ့ Leaders Gun ရွှေ့ပြောင်းနေရချထားရေးဂျပန်အစိုးရရဲ့အစီအစဉ်ကိုထောက်ခံတဲ့ဆုံးဖြတ်ချက်တစ်ကိုဂျပန်တရားရုံးချုပ်ကချမှတ်လိုက်ပါတယ်။အိုကီနာဝါကျွန်းပေါ်က American အခြေစိုက်စခန်းကိုအပြီးတိုင်ဖယ်ရှားပစ်ချင်ကြတဲ့အတိုက်ခံတွေအတွက်တော့ဒီဆုံးဖြတ်ချက်ကအကြီးအကျယ်စိတ်ပျက်စရာပါ။ဖူတန်မာလီဒါစကန်ရွှေ့ပြောင်းနေရချထားဖို့လုပ်ငန်းတွေကိုခွင့်ပြုတဲ့အရင်အိုကီနာဝါအုပ်ချုပ်ရေးမှူးရဲ့အောက်တိုဘာလ2015ခုနှစ်အမိန့်ကိုလက်ရှိအိုကီနာဝါအုပ်ချုပ်ရေးမှူးထာခိရှိအိုနာဂါကပြန်ရုပ်သိမ်းခဲ့တာဟာတရားမဝင်ဘူးလို့တရားရုံးကဆုံးဖြတ်ပါတယ်။ဂျပန်နဲ့အမေရိကန်အစိုးရတွေဟာဖူတန်မာလီဒါစကန်ကိုလူအသွားလာရှုပ်ထွေးတဲ့မြို့လေကနေပို့ပြီးတော့ဘေကင်းလုံခြုံနဲ့အဆုံပြန်းနေရာတစ်ခုကိုရွှေ့ပြောင်းကျင်ကြတာပါ။အိုကီနာဝါဒေသခံအများပြားကတော့ဒီလီဒါစကန်နဲ့ဆက်ဆက်ပြီးဖြစ်လာတဲ့ပတ်ဝန်းကျင်ဆူညံမှုတွေရာဇဝတ်မှုတွေနဲ့မတော်တဆဖြစ်ရပ်တွေကြောင့်ဒီလီဒါစကန်ကိုကျွန်းပေါ်ကနေအပြေးတိုင်ဖယ်ရှားပစ်ချင်ကြတာပါ။အာရှဒေသမှာပြည်ပခောက်တွေဖြစ်လာခဲ့ရင်အမေရိကန်တပ်ဖွဲ့တွေနဲ့စစ်လေရင်တွေအ мян ဆုံးလွတ်ပြီးတုံ့ပြန်နိုင်မဲ့
အရှေ့တရုတ်ပင်လယ်တွေကမဟာဗျူဟာကျတဲ့နေရာမှာအူကီနာဝါကျွန်းတည်ရှိနေတာပါဒုတိယကမ္ဘာစစ်ပြီးဆုံးချိန်ကစလို့အမေရိကန်တပ်ဖွဲ့တွေအဓိကအခြေစိုက်ထားတဲ့နေရာလည်းဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာအဖမ်းခံထားရတာ၄နှစ်ရှိပြီဖြစ်တဲ့ကနေဒါနိုင်ငံသားနဲ့အမေရိကန်နိုင်ငံသူစနီးမောင်နှံကသူတို့ပြန်လွတ်အောင်ကူညီလှုံ့ဆော်ပေးဖို့သမ္မတဘရက်အိုဘားမားနဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တို့ကိုပန်ကြားလိုက်ပါတယ
် They want money, power, friends. You must give them these things before progress can be made.
သူတို့ကငွေအာဏာနဲ့မိတ်ဆွေလူချင်းပါတယ်တိုးတက်မှုရဖို့ဆိုရင်သူတို့ကိုအဲ့ဒါတွေပေးရပါလိမ့်မယ်။ငါတို့ကြအဖမ်းခရရတဲ့ဆိုတာတိတ်ကိုကြားလို့ပြီးပတ်ပေါင်းဆောင်မှာအောင်မြင်မှုမရဘူးဆိုတာပြနေပါဗျ။မျော်လင့်တယ်လို့မဟုတ်တဲ့အကြောင်းနဲ့မကောင်းမှုဒုစရိုက်အကြောင်းဒီလူတွေကိုကျမတို့ရှင်းပြဖို့ကြိုးစားပေမဲ့လည်းမအောင်မြင်ပါဘူးလို့စနီးဖြစ်တဲ့အမေရိကန်နိုင်ငံသူကိတ်လန်ကိုးလ်မန်ကဗီဒီယိုထဲမှာပြောထားတာပါ။သူ့ရဲ့ခင်ပိုးကတော့ကနေဒါနိုင်ငံသားဂျော့ရှွာဘွိုင်းပါအဖက်ခံထားရတဲ့ဇနီးမောင်နှံနဲ့အတူသူတို့အဖက်ခံထားရတဲ့အချိန်အတွင်းမွေးဖွားခဲ့တဲ့ကလေးတစ်ယောက်ကိုရိုက်ယူထားတဲ့ဗီဒီယိုကိုဖမ်းထားတဲ့သူတွေကထုတ်ပြန်လိုက်တာဖြစ်ပြီးတော့သူတို့ကိုပြန်လွတ်ပေးဖို့ကနေဒါအစိုးရကတောင်းဆိုပါတယ်။ဘွားရီတဲ့ခိုးမန်တို့ကိုတာလီဘန်အဖွဲ့ခွဲတစ်ခုဖြစ်တဲ့ဟက်ကာနီကိုရက်အဖွဲ့ကဖမ်းထားတာပါ။ကပူးမျိုးတော်နာကလက်လက်ကိုင်တွေရဲ့အခိုင်အမာနေရာတစ်ခုဖြစ်တဲ့ဝါဒက်ပြည်နယ်မှာသူတို့တွေခီးသွားနေတဲ့အချိန်အတွင်း2012ခုနှစ်နောက်ပိုင်းမှာဖမ်းဆီးခံရတာဖြစ်ပါတယ်။အဖမ်းခံရတဲ့အချိန်ကခိုးမန်းဟာပထမကလေးကိုကိုဝေဆောက်ထားတဲ့အချိန်ဖြစ်ပါတယ်။အခုဗီဒီယိုနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံခြားရေးဌာနကရောအာဖဂန်အစိုးရကပါထုတ်ပြန်ချက်ထွက်မလာသေးပါဘူးရှင်
။တရုတ်နိုင်ငံဘေကျင်းမြို့တော်နဲ့ဒါဇင်နဲ့ချီတဲ့တခြားမြို့တွေမှာလေလွတ်ညံ့မှုအခြေအနေဇက်တိုက်ဆိုးလာနေတာကြောင့်ဒီကနေ့ဗိုလ်တုနေ့မှာလည်း9ရက်မြောက်အဖြစ်အနီရောင်အဆင့်စိုးရင်ရတဲ့တတိပေးအဆင့်ဆက်ပြီးသတ်မှတ်ထားပါတယ်။မီးခိုးမြုံမုံတွေနဲ့ညဉ့်ညံ့တဲ့လေလူကြောင့်လေရင်ခီးစဉ်ရာနဲ့ချီပြီးတော့ဖြတ်ထားပြီးလမ်းပေါ်မှာကားအသွားလော်တွေမရှိအောင်ဝေးပြေးလမ်းမကြီးတွေကိုလည်းအရေးပေါ်ပိတ်ထားပါတယ်။ဘီဂျင်းမြို့ရဲ့လေလူညဉ့်ညံ့မှုဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့ဘေးကင်းမှုအဆင့်ပမာဏထက်15ဆပိုပြီးဆိုးနေတာပါ။ဘီဂျင်းမြို့တော်ပြင်ပကတချို့မြို့ကြီးတွေမှာလေလူညဉ့်ညံ့မှုကပိုတော်ဆိုးပါသေးတယ်။ဒီကနေ့မဆိုးစလောက်မိုးရွာလိုက်တဲ့အတွက်အခြေအနေအနည်းငယ်ကောင်းလာတယ်ဆိုပေမဲ့မြူတွေဆက်ပြီးဖုံးလွှမ်းနေတာကြောင့်အပြင်ထွက်သွားလာဖို့ကတော့မကောင်းသေးပါဘူးခင်ဗျာ
။
ကိုချောသိန်းနဲ့မက်ခင်ပြူထွေးတို့ကသတင်းတွေကိုကြီးနေအပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့တိုင်းဒေသကတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေတွေကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမြောက်ပိုင်းဒေသကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းဒေသမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ချင်းချင်းတွေအကြမ်းနဲ့မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့စစ်ရေးပြိပခါတွေကြောင့်ဒီရက်ပိုင်းအတွက်မှာဒေသခံကြေးရွာသားတွေစစ်ပေးတင်းရှောင်နေရမှုများပြားလာသလိုစစ်ပွဲအတွက်မှာအရက်သားတွေကိုထိခိုက်မှုတွေလည်းရှိလာနေပါတယ်ဒီကြောင့်ပြည်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်းအင်ကာဆက်သွယ်မေးမြန်းပြီးခုလိုသတင်းပေးပို့ထားပါတယ်ရှင
်ရှမ်းပြည်နယ်မြောက်ပိုင်းနမ်ဘူမြို့နယ်အတွင်းကပန်လုံကြေးရွာတစ်ဝိုက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA နဲ့ DNLA တန်းပလောင်တပ်ဖွဲ့တွေကြားဒီကနေ့မနေ့ထိတိုက်ပွဲပြင်းထန်နေတာကြောင့်ဒေသခံတွေဟာတီဘောနမ်ဘူစားတဲ့မြို့တွေမှာထွက်ပြေးနေသူရှိသလိုပိတ်မိနေတဲ့သူတွေလည်းရှိနေပါတယ်လက်ရှိရွာတွင်ပိတ်မိနေသူတွေနဲ့ထိခိုက်မှုရှိတဲ့ရွာသားတွေကိုကယ်ထုတ်လာခဲ့တယ်လို့ကုညီရေးဖွဲ့ဝင်ဆိုင်းလိန်ခန်းကပြောပါတယ်
။ဒီမနေ့ကမနေ့6နာရီလောက်တော့မှပြန်ပြီးတော့တလက်ပြန်ပြန်ကြားရတာ။မနေ့ပိုင်းကျမှတစ်ဖက်ကိုသူတို့ပြန်ကြည့်ပြီးတော့မှပြီးခိုက်ပြီးတဲ့ဒီနောက်ဆုံးတဲ့သူတွေမနေ့ကပြစ်ခမီးတဲ့ဟိုဒီထုတ်သွားတဲ့ဟိုကလီမာလေးပြအောင်အဲ့ဒါပြင်ပြီးမှဆိုတော့ပြောတယ်ပေါ့။ခုန5နာရီပြန်လာတော့မှကာတန်နဲ့လုံးလေးငါးသိန်းနဲ့ပြန်လာပြန်လာတယ်ဗျ။မနေ့ကတော့အမျိုးသမီးနဲ့ရောက်နေနေကြောက်မှတိုက်ခိုက်ရတယ်။ဟိုအသက်30နှစ်လောက်ရှိတဲ့နန်းမွေးအောင်နဲ့တင်းကလေးကတော့ခဏကတော့မှမှန်လို့ဆိုတာပြီးသွားတယ်။ဒီကျတော့ပြက်ဖို့သူတို့ထပ်ပြင်လာတာတွေ့တယ်ညာဟိုအမျိုးသမီးတယောက်တန်ရန်ရတာလေ။
မနေ့ကတောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တွေကနေနေရာယူထားတဲ့ပန်လုံစခန်းကိုတမ်းပလောင်တပ်ဖွဲ့တွေကနေလာရောက်တိုက်ခိုက်ခဲ့လို့တိုက်ပွဲပြင်းထန်စွာဖြစ်ပွားနေတယ်လို့သူကဆိုပါတယ်။တိုက်ပွဲဖြစ်ပွားနေမှုကြောင့်ပန်လုံနဲ့နီးဝန်းကျင်ကျေးရွာကရွာသားတွေဟာစစ်ပေးလွတ်ရာဒေသဘက်ကိုတန်းရှောင်နေရပါတယ်။နမ်ဘူမြို့နယ်မန်ဆန်ကျေးရွာသွင်းမှာတော့စစ်ရှောင်ရွာသား100ကျော်ရောက်ရှိနေတယ်လို့ဂူညီရေးဖွဲ့ဝင်ဆိုင်းလိန်ခန်းကဆက်ပြောပါတယ်။အဲ
မနေ့တော့ဖြေရတယ်ဒီသူတို့မန်ဆန်ဘက်ကိုပြေးလာကြတာများတယ်။ကျွန်တော်ကလည်း100ယောက်ဆိုလားမသိဘူး။အဲ့ဒါမနေ့တော့ပါတော့။ပုံတွေတော့မရှိပါဘူး။ဒီနေ့ဆက်ဝင်ဝင်လာလိမ့်မှာပေါ့နော်။
အလားတူဒီဘောမျိုးကစစ်ဆောင်စကန်းတွေမှာပန်လုံနဲ့အနီးဝန်းကျင်ကျေးရွာကစစ်ဆောင်ရွာသား900ကျော်ရောက်ရှိနေတယ်လို့ One More လူမှုကူညီပေးရေးဖွဲ့ခေါင်းဆောင်ကိုမျိုးကပြောပါတယ်
။ပန်လုံကနေပြီးတော့ထွက်လာတာကကျွန်တော်တို့ဒီသာသနာ2500ဖုံးကျောင်းမှာကလူကြီး220၊တာဘုတ်ဖုံးကျောင်းမှာကလူကြီး320အခုနောက်ထပ်ဘောဂျူမာကနိုင်လွယ်တန်ခါတန်ခိုင်ရွာဘက်ကလူကြီး368,000ဒီဘောမှာလည်းဟုတ်ရဲ့ခင်ဗျ
စစ်ဘေးရှောင်ရွာသားတွေအနေနဲ့ဆက်လက်ရောက်ရှိလာဖို့ရှိနေသေးတယ်လို့ကိုမျိုးကပြောပါတယ် ဒီအနယ်လေတပ်ဖွဲ့အနေနဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ပါဝင်မြန်မာတပ်မတော်နဲ့ပါတရက်ပိုင်းတွင်းမှာတိုက်ပွဲဖြစ်ပွားနေတာပါမနေ့ကလည်းနမ်မသူမြို့နယ်ပန်ဟချေးရွာနီးမှာတနေရနန့်ဆန်မြို့နယ်မန်ကန်နဲ့စခန်းသာရွာကြားမှာတနေရဖျားကြီးရွာစေတုံဟုံးချေးရွာကြားမှာတောင်ပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းဒီအနယ်လေဘက်ကထုတ်ပြန်ထားပါတယ်အလားတူကချင်ပြည်နယ်ဒေသဘက်မှာလည်းမြန်မာတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့တို့ကြားစစ်ရေးသိမ်းမှနေတဲ့အခြေအနေမှာရှိနေပါတယ်ဒီကနေ့မှာဝိုင်းမော်မြို့နယ် KIU အခြေပြုရာလွယ်ဖောင်တောင်နဲ့အင်ဂျန်ရန်ဒေသတွေမှာတိုက်ပွဲဖြစ်ပွားနေစေလို့ကချင်ငင်းချမ်းရေးကျူးဆောင်ဦးဆန်အောင်ကပြောပါရယ
်ဒီလေရင်တွေကတော့ခေါတုံခေါပြန်တိုက်လေရင်တွေသွားနေတာတွေ့တယ်ခင်ဗျသူစိတ်ကအဲလွယ်ဖောင်နဲ့အရင်တုံးပေါ့နော်အဲ့ဘက်ရဲ့ပြည်တမ်းဖာတည့်ရဲ့ area တွေကရင်းလေးနေရာရဲ့အဲ့ဘက်ကိုရင်းရောအခြေလင်းရောအကုန်အဲ့ဒါနဲ့သူစိတ်ဖြစ်နေတယ်လို့သိရတယ်ဝိုင်းမော်မြို့နယ်နဲ့အင်ဂျန်ရန်မြို့နယ်ပေါ့
ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေမှာတပ်မတော်ဘက်ကလေကြောင်းကူနဲ့တိုက်ခိုက်တာကြောင့်အရသားတွေထိခိုက်မှုရှိနေတယ်လို့ကချင်ငင်းချမ်းရေးကျူးဆောင်ဦးဆောင်အောင်ကဆက်ပြောပါရယ
်ဒေသခံတွေကတော့အဲ့ဒီဖုန်းဘက်ကတော့အစိုးရကသူကပြေးကြပြောတပ်မဟာဒီအင်ဂျန်ရမြို့နယ်မှာကျတော့19ရက်နေ့ကစကင်းမှာလေနဲ့ပြစ်တာအဲ့လေနဲ့ပြစ်တော့အရသားအိမ်ကြီးချီပြီးမြင်းလောင်သွားတဲ့အင်ချေ40လောက်လို့ရောမြင်းလောင်သွားတယ်လို့ပြောတယ်အဲ့ကအရသားတွေကတော့ဝိုင်းမော်ဘက်မှာစုခတ်တဲ့စကားအနေနဲ့အဲ့ဒီမှာဝင်လာတယ်လို့သိရတယ်ခင်ဗျ
မြမတော်မတော်ကနေလေးလကြလေချောင်းနဲ့ရောလက်နဲ့ကြီးနဲ့ပါအဆက်မပြတ်ထိုးစစ်စင်တိုက်ခိုက်နေတဲ့ဂီတွန်တောင်ကုန်းကို KIU ဘက်ကတန်းနောက်ဆုတ်ခွာပေးခဲ့ရပေမဲ့လက်ရှိထိုးစစ်ရှိန်မရတန့်သေးဘူးလို့သူကဆိုပါတယ်လက်ရှိကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြမတော်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့ KIU ကချင်လွတ်လပ်ရေးဖွဲ့ DNL တန်းပလောင်တပ်ဖွဲ့တွေကြမ်းမှာတိုက်ပွဲတွေရက်ဆက်ဆူဆူလို့ဖြစ်ပွားနေခဲ့ပါတယ်တိုက်ပွဲတွေကြောင့်ဒေသခံကြေးရွာသားတွေကလည်းစစ်ပီးဒုက္ခတွေဖြစ်နေစစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ
နိုင်ငံရင်တည်ပြပို့ထားတာပါအခုတစ်ခါမှာတော့ JCB အဖွဲ့ရဲ့ရန်ပုံငွေသုံးဆွဲမှုစီမံခန့်ခွဲရေးပိုင်းကိုကြည့်အောင်ပါလက်ရှိဖွဲ့စည်းလိုက်တဲ့ငင်းကြေးလုပ်ငန်းစဉ်ရန်ပုံငွေဆိုင်ရာပေါင်းဆက်ညှိနှိုင်းရေးအဖွဲ့ JCB အနေနဲ့ရရှိတဲ့ငင်းကြေးအတွက်ရန်ပုံငွေသုံးဆွဲရမှာပွင့်လင်းမြင်သာမှုရှိရှိနဲ့ပြည်သူကိုအသိပေးဖို့လိုအပ်တယ်လို့ထွက်ပေါ်လာတဲ့ရလဒ်တွေကလည်းပြည်သူဆန္ဒနဲ့ထပ်တူကြဖို့လိုအပ်တဲ့အကြောင်းကိုသုံးသပ်တာရှိနေပါတယ်ဒီချိန်ထဲမှာပဲဒီစီမံခန့်ခွဲမှုအပိုင်းမှာပုံမနှောင့်နှေးတာတွေဖြစ်ပေါ်လာမှာကိုစိုးရိမ်တာတွေလည်းရှိနေပါတယ်ဒီအကြောင်းပြည်စုံကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ငင်းချမ်းရေးလုပ်ငန်းစဉ်ရန်ပုံငွေဆိုင်ရာပေါင်းဆက်ညှိနှိုင်းရေးအဖွဲ့ JCB ကိုအမျိုးသားပြန်လည်တင်ပြရေးနဲ့ငင်းချမ်းရေးဗဟုဌာန NRPC ဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်တာဝန်ယူပြီးအစိုးရဘက်ကကိုယ်စားလှယ်၈ဦးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကကိုယ်စားလှယ်၈ဦးနဲ့ဒီလ20ရက်နေ့ကနေပြည်တော်မှာပူးပေါင်းဖွဲ့စည်းခဲ့တာဖြစ်ပါတယ်ဒီဖွဲ့ဟာငင်းချမ်းရေးရန်ပုံငွေခွဲဝေသုံးဆွဲရာမှာပြစ်ခတ်တိုက်ခိုက်မှုရစဲရေးကဏ္ဍစစ်ဆက်ညှိနှိုင်းဆွေးနွေးရေးကဏ္ဍငင်းချမ်းရေးအထောက်အကူပြုဖွံ့ဖြိုးရေးကဏ္ဍအမျိုးသားပြန်လည်တည်မြက်ရေးနဲ့ငင်းချမ်းရေးဘိုဌာနရဲ့ငင်းချမ်းရေးလုပ်ငန်းစဉ်များကဏ္ဍဆိုပြီးဦးစားပေးကဏ္ဍ၄ရပ်တတ်မှတ်ဆောင်ရွက်ဖို့ကိုလည်းသဘောတူခဲ့တာဖြစ်ပါတယ်ငင်းချမ်းရေးလုပ်ငန်းစဉ်ရန်ပုံငွေဆိုင်ရာပေါင်းစပ်ညှိနှိုင်းရေးအဖွဲ့ JCB ရဲ့ရန်ပုံငွေသုံးဆွဲမှုဟာပွင့်လင်းမြင်သာမှုရှိရှိနဲ့ပြည်သူကိုအသိပေးဖို့လိုအပ်ကြောင်းမြန်မာနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကပြောပါတယ
်။အရင်အစိုးရလက်ထက်မှာလည်းငင်းချမ်းရေးနဲ့ပတ်သက်ပြီးတော့သုံးဆွဲခဲ့တဲ့ငွေကြေးပမာဏဟာနည်းတာမဟုတ်။အဲ့ဒါအနေနဲ့ပတ်သက်ပြီးတော့လေဥမာပွင့်လင်းမြင်သာမှုရှိရှိနဲ့အများပြည်သူလူထုကမသိရှိခဲ့ရဘူး။အဲ့တော့လက်ရှိအစိုးရလက်ထက်မှာတော့ငင်းချမ်းရေးနဲ့ပတ်သက်ပြီးဘဏ္ဍာငွေသုံးဆွဲမှုအပေါ်မှာပြည်သူလူထုအနေနဲ့ပွင့်လင်းမြင်သာမှုရှိရှိဟိုသိနိုင်လို့လိုအပ်တယ်လို့မြင်တယ်။နောက်ပြီးတော့အဲ့ဒီကိုရမုံငွေတွေကိုတုံးဆွဲပြီးတော့ထွက်ပေါ်လာတဲ့ရာလက်တွေပေါ့လေနော်အဲ့ဒီရာလက်တွေကလေးပဲနော်ဟိုပြည်သူလူထုဆန္ဒနဲ့တစ်ထက်တည်းကြားဖို့လိုအပ်တယ်နောက်ပြည်သူလူထုကိုလည်းတကယ်ထိထိရောက်ရောက်ဟိုအကျိုးပြုနိုင်လို့လိုအပ်တယ်လို့မြင်တယ
်အထူးသဖြင့်စစ်ရှောင်စခန်းကပြည်သူတွေအတွက်ဘလို့ခိုးဝေတုံးဆွဲတယ်ဆိုတာကိုတင်ပြသင့်တယ်လို့လည်းဆက်ပြောပါတယ
်အထူးသဖြင့်တော့ဥမာလက်ရှိပေါ့လေဥမာဒီစစ်ပြေးရှောင်စခန်းတွေမှာရောက်နေတဲ့ကျွန်တော်တို့နိုင်ငံသားပြည်သူလူထုအများစုကြီးရဲ့စာရေးဝေးရေးလူရင်းနဲ့ပတ်သက်ပြီးတော့ဘလောက်အထိဖြည်းဖြည်းရောက်ရောက်ဒီရန်ပုံငွေတွေကနေခွဲဝေတုံးဆွဲမယ်ဆိုတာမျိုးကိုနော်ပုံနေမြင်သာမှုရှိရှိအသိပေးနိုင်လို့လိုအပ်တယ်လို့မြင်တယ်
ISP ကမဟာဗျူဟာနဲ့မူဝါဒရေးရာလိလရေးအဖွဲ့ကဒါရိုက်တာတဦးဖြစ်တဲ့ဦးအောင်သူငင်းကတော့သူ့အမြင်နဲ့စိုးရိမ်မှုကိုအခုလိုပြောပါတယ်
။ဒီနိုင်ငံ၉ခုကပေါင်းထားတဲ့ကျွန်တော်တို့ Joint Peace Fund လို့ခေါ်တဲ့ဒီမြန်မာငင်းချမ်းရေးနဲ့ပတ်သက်လို့ပေါ့နော်။ဆိုတော့ဒီကူးတွဲပြီးတော့သူတို့ရန်ပုံငွေတစ်ခုရှိပါတယ်။ဒေါ်လာ100ကျော်လောက်ရှိတယ်ပေါ့နော်။ ဆိုတော့သူတို့ကနေပြီးတော့ကျွန်တော်တို့တိုင်းပြည်ကိုအကူအညီပေးတဲ့အခါမှာအစိုးရဘက်ကကြတော့ဗျာဒါမလိုအပ်တဲ့ကိစ္စတွေသုံးတာမျိုးတွေကိုစူးစိုးရင်လည်းနောက်တစ်ခါကျတော့ဒီငွေတွေနဲ့ပတ်သက်လို့ပို့ပြီးတော့ဟိုစီမံခန့်ခွဲမှုလုပ်ချင်တဲ့သဘောရှိပါတယ်ရှိတဲ့ခါကျတော့အဲ့တော့ခုနပေးမဲ့နိုင်ငံတွေနဲ့ဒီအစိုးရနဲ့ကဗျာအပြန်လာညှိနှိုင်းပြီးတော့ဟိုဘယ်ကိစ္စတွေသုံးမယ်ဘယ်ကိစ္စတွေတော့မသုံးဘူးပေါ့စသဖြင့်ဟိုဒီလိုညှိနှိုင်းမှုတွေနဲ့သွားတယ်လို့ထင်ပါတယ်ဆိုတော့ဒါပေမဲ့ဟိုကျွန်တော်တို့စိုးရိမ်တာပေါ့နော်အစိုးရဘက်မှာကျတော့ဒါဟိုတိတိယယောက်စီမံခန့်ခွဲနိုင်ရင်ကောင်းပါတယ်အဲ့လိုမှမဟုတ်ဘဲနဲ့ထပ်ပြီးတော့ဆောင်ရတာတွေအချိန်ကြာတာတွေဘာတွေဖြစ်လာလို့ရှိလို့ရှိရင်ကြားထဲမှာအဖို့အထက်လေးတွေရှိနိုင်တယ်တော့ထင်ပါတယ
် NCA ခေါ်တနင်္ဂနွေလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်အရဆောင်ရွက်ရမယ့်လုပ်ငန်းတွေအကောင့်ထဲပေါ်ရမှာစကြမှုတွေရှိနေတာကြောင့်လက်ရှိမှာပုံမှန်မြန်ဆန်ဖို့လိုအပ်ကြောင်းလည်းထောက်ပြပါတယ
်ကျွန်တော်တို့ဒီ NCA လို့ခေါ်တဲ့ဒီတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုသဘောတူညီချက်ပေါ့နော်စာတမ်းလက်မှတ်ထိုးပြီးတဲ့အချိန်အစလို့ဒီတိုင်းသားဒေသတွေမှာဖုံပြူရေးလုပ်ငန်းတွေလုပ်ပေးပါမယ်ဆိုတော့ကတိကဝကရှိထားတယ်ကြာဆိုတော့အဲ့ဒါတွေကောင်မှအခုပြန်ကြည့်ရင်လည်းဟိုတော်တော်လေးနှီးတယ်ပေါ့နော်ဒီပုံပြမှုလုပ်ငန်းတွေလှုပ်ဆောင်ပေးတဲ့အပိုင်းတွေဆိုတော့အဲ့တော့ကျွန်တော်မြင်လာတော့ဒီချက်ဟိုပွင့်လင်းမြင်လာဖို့လည်းလိုရပို့ပြီးတော့ထိထိရောက်ရောက်အကောင့်ထဲပေါ်ဖို့လည်းလိုရတော့ထင်ပါတယ
် JCB ဖွဲ့စည်းရေးဆိုင်ရာအစည်းအဝေးမှာတော့ဒေါ်ဆန်းစုကြည်ကငင်းချင်းလုပ်ငန်းစဉ်ဆိုင်ရာရန်ပုံငွေနဲ့ပတ်သက်ပြီးကန့်သက်ထိန်းချုပ်မှာမဟုတ်ကြောင်းစီမံကိန်းတွေကိုမြင်မြတ်တတနဲ့ထိထိရောက်ရောက်ဖြစ်အောင်ဥတီဆောင်ရွက်ဖို့နဲ့နိုင်ငံတကာထောက်ပံ့မှုတွေကိုပွင့်လင်းမြင်သာမှုရှိပြီးတာဝန်ယူမှုအပြည့်နဲ့ဆောင်ရွက်ဖို့လိုအပ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ
်ကိုမိုးစောသတင်းပေးပို့ထားတာပါခုတစ်ခါမှာတော့မြန်မာနိုင်ငံရဲ့စီးပွားရေးကဏ္ဍနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာဆယ်စုနှစ်တွေနဲ့ချီပြီးတော့စစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာအရင်မြစ်တွေနဲ့ကုန်သွယ်မှုတွေကိုလွဲမစွာစီမံခန့်ခွဲမှုတွေကြောင်းယူရင်းကျဆင်းနေတဲ့စီးပွားရေးကိုပြန်လည်ဥမော်လာစေဖို့အတွက်အရတအစိုးရကကြိုးပမ်းနေပါတယ်။ပြည်ရင်းပြည်ပရင်းနှီးမြှုပ်နှံသူတွေအနေနဲ့လုံခြုံအခွင့်အလမ်းတွေဖန်တီးပေးနိုင်တဲ့ကုန်ထုတ်လုပ်မှုလုပ်ငန်းတွေကိုအဓိကအာရုံစိုက်လုပ်ကင်ကြဖို့ကိုလည်းအစိုးရတက်ကတိုက်တွန်းနေတာပါ။မိခင်သမ္မတဘရက်အိုဘားမားရဲ့အမိန့်နဲ့မြန်မာနိုင်ငံပေါ်တန်ခတ်ရေးယူထားတာတွေကိုမကြသေးခင်ကပဲဖယ်ရှားပေးလိုက်တဲ့အတွက်လေမြန်မာနိုင်ငံရဲ့အထည်ချုပ်လုပ်ငန်းတွေဥမော့စာပြုလာနေတဲ့အကြောင်းကို VOA သတင်းတောက် Daniel D. Cutterett ရဲ့သတင်းဆောင်မကိုတော့ကိုအောင်လွင်ဦးကတင်ဆက်ပေးပါမယ်ရှင
်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရကအလုပ်ကိုင်ခွင့်လန်းတွေအကြီးအကျယ်ဖန်တီးပေးနိုင်မှုညွှန်မှန်းထားတဲ့ကုန်ထုတ်လုပ်ငန်းတွေကိုတိုးချဲ့ပြီးစီးပွားရေးအားကောင်းလာဖို့ရည်ရွယ်နေတာဖြစ်ပါတယ်။2015ဖန်တာနှစ်မှာတုန်းကလည်းမြန်မာနိုင်ငံရဲ့ပြပပို့ကုန်မဖန်တာဟာနှစ်ဆနီးပါးတိုးခဲ့ပြီးဒေါ်လာသန်းပေါင်း1100လောက်ထိဖြစ်ခဲ့သလိုမြန်မာနိုင်ငံရဲ့ကုန်ထုတ်လုပ်ငန်းတွေမှာအထူးကကြတဲ့ထည်ချုပ်လုပ်ငန်းမှာတော့အမျိုးသမီးအများစုပါဝင်လူပေါင်း 38,000 လောက်အတွက်အလုပ်ကံတွေဖန်တီးပေးနိုင်ခဲ့တယ်လို့လည်းအပြည်ပြည်ဆိုင်ရာလူထုမှဖွဲ့ချုပ်အဲလိုကပြောပါတယ်ကုန်ထုတ်လုပ်ငန်းတွေမှာလောက်ကံနေသူတွေအတွက်အခွန်သက်သာဝင်ပေးမယ့်အစီအစဉ်တွေပါဝင်တဲ့ရင်းနှီးမြှုပ်နှံမှုဥပဒေအစ်စ်ကိုလည်းအစိုးရကမကြသေးခင်ကပဲအတည်ပြုလိုက်သလိုနှစ်ပေါင်းများစွာအမေရိကန်ကစီးပွားရေးပိတ်ဆို့တံခတ်မှုတွေလည်းစက်တင်ဘာလထဲဖယ်ရှားပေးလိုက်တာကြောင့်နိုင်ငံတကာကလုပ်ငန်းတွေမြန်မာနိုင်ငံမှာဝင်ရောက်လုပ်ကိုင်နိုင်မဲ့အခွင့်အလမ်းတွေလည်းပေါ်ပေါက်လာနေပါတယ်မြန်မာနိုင်ငံထည်ချုပ်လုပ်ငန်းရှင်များအသင်းကတော့2024ခုနှစ်လောက်ရောက်ရင်အလုပ်သမားတန်တန်းခွဲလောက်ထိဖြစ်လာနိုင်တယ်လို့ခန့်မှန်းထားတဲ့အကြောင်းအတွင်းရေးမှူးဒေါက်ခန့်ငယ်တွေကပြောပါတယ
် With that all these the interest the will of the government side and the lifting of the sanction
လုပ်ငန်းရှင်တွေရဲ့စိတ်ဝင်စားမှုတွေအစိုးရဘက်ကစိတ်ဆန္ဒတွေတက်ခတ်မှုတွေဖိရှားခဲ့တာတွေနဲ့အတူပုဂ္ဂလိကနဲ့ထည်ချုပ်လုပ်ငန်းရှင်တွေလုပ်ငန်းတွေတွတ်ချက်လုပ်ကြလို့တဲ့ဆန္ဒတွေလည်းကြီးထွားလာမှာဖြစ်တဲ့အကြောင်းပြောဆိုသွားတာပါဒါပေမဲ့လည်းစိန်ခေါ်မှုတွေကလည်းရှိနေသေးပါအစိုးရအနေနဲ့လုပ်ငန်းရှင်တွေအတွက်ကြိုတင်ခန့်မှန်းတွတ်ချက်မှုတွေလုပ်နိုင်မဲ့စီးပွားရေးဆိုင်ရာမူဝါဒတွေချမှတ်ရမှာတော့နှေးကွေးနေစေဖြစ်တယ်လို့လည်းထည်ချုပ်လုပ်ငန်းရှင်တူဖြစ်တဲ့ဦးဆိုင်မောင်ကပြောပါတယ်အလို့သမားခွင့်ရင်းနဲ့ကုန်ထုတ်လုပ်မှုမှာနိုင်ငံတကာစံနေနဲ့အညီဖြစ်အောင်သူ့ရဲ့ကြားပြူထည်ချုပ်ဆဲရုံမှာပြပအကူအညီနဲ့လောက်ကန်နိုင်ပေမဲ့လည်းလုပ်ငန်းတော်တော်များများကတော့မြန်မာနိုင်ငံရဲ့အပြောင်းအလဲချမှာရုန်းကန်နေရဆဲပဲလို့ဆိုပါတယ
် Before we are close but now we are more moving to the democratic countries so yeah the people have no experience
ညာတန်းပြည်မှာတကားပိတ်ထားခဲ့ရကအခုကဒီမိုကရေစီနိုင်ငံဖြစ်ဥတီပြောင်းလဲလာပြီမဲ့ပြဿနာတွေပေါ်လာရင်ဖြစ်ရှင်းဖို့လူတွေမှာအတွေ့အကြုံမရှိကြသေးတဲ့အကြောင်းကြားပြူထည်ချုပ်ဆက်ရုံမှာရှိဦးဆိုင်မောင်ပြောခဲ့တာပါစီဝိုင်းဖွံ့ဖြိုးမှုတွေအားကောင်းမှုစ조사နေရတဲ့မြန်မာနိုင်ငံမှာအုပ်ချုပ်ရေးပုံစံအသင့်နဲ့အသားကျအောင်ရုန်းကန်နေရတော့မယ်လို့လည်းအပြည့်အစုံအလုပ်သမားအဖွဲ့ချုပ် ILO ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယဆက်သွယ်ရေးအရာရှိဖီယာမိုင်ဖီချိုင်ဝေါစီကပြောပါတယ
် It is simply because Myanmar never was a country that rules that has operated by rules of law
မြန်မာနိုင်ငံဟာတရားဥပဒေစိုးမိုးရေးအောက်မှာရှိခဲ့ပြီးတဲ့အတိုင်းပြည်မဟုတ်ပါဘူး။ဒါကြောင့်လည်းဘာပဲလုပ်လို့ဥပဒေကအထက်မှာရှိမနေတတ်ပါဘူး။ဒီလိုကလုပ်ခဲ့တဲ့ကိစ္စတွေမှာဘာတစ်ခုမှအကူအကားလည်းမရှိခဲ့ဘူးပါဘူး
။ အဲလူကတော့အစိုးရနဲ့အတူအလုပ်သမားကြီးရဲ့ဥပဒေတွေကိုလည်းရေးဆွဲနေပါတယ်။လက်တလုံးမှာတော့ပြီးခဲ့တဲ့နေ့တည်းအနေဆုံးလောက်ကလစားအဖြစ်ဒီနေ့ကို $1.95နှုန်းသတ်မှတ်ထားတာကိုတွန်းမြင်ပေးဖို့တောက်ဆူဆန္ဒပြတာတွေလည်းရှိနေပါတယ်။အလုပ်သမားတမကတွေကလည်းအဖွဲ့ဝင်တွေပေါ်အရေးယူခံရတာတွေပုံများလာနေတယ်လို့တိုင်တန်းနေရတယ်လို့အလုပ်သမားတွေကိုယ်တိုင်ကိုယ့်ရဲ့ရပိုင်ခွင့်ကိုနားမလဲတာအလုပ်ရှင်တွေအနေနဲ့လည်းပြတ်ထန်းထားတဲ့စည်းမျဉ်းတွေကိုလိုက်နာဖို့ကြိုးပမ်းနေရတယ်လည်းရှိနေပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံမှာကုန်ထုတ်လုပ်ငန်းတွေအားကောင်းလာတာနဲ့အမျှထောင်နဲ့တောင်းနဲ့ချီတဲ့အလုပ်သမားတွေနဲ့မိသားစုတွေရဲ့လူနေမှုအဆင့်တန်းမြင့်မားလာစေဖို့အတွက်အလုပ်ရှင်အလုပ်သမားဆက်ဆံရေးရလဲအဓိကအခန်းကဏ္ဍကပါဝင်နေတယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ
။ဒေါ်လာရှင်များရှင်မကြခင်ပေါင်း2016ခုနှစ်ကုန်ဆုံးပြီး2019နှစ်သစ်ကိုကူးပြောင်းတော့မှာပါ။ကုန်လုံးတော့ပဲနှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးစတဲ့ကဏ္ဍတွေမှာဘယ်ပိုင်းဟာတိုးတက်မှုရှိခဲ့ဆုံးလဲဘယ်နေရာတွေကတော့အဆုတ်ယုတ်ဆုံးဖြစ်ခဲ့တယ်လဲလာမယ့်နှစ်သစ်မှာရောမြန်မာနိုင်ငံအတွက်တိုးတက်မှုဆုတ်ယုတ်မှုဘာတွေများပျော်လင့်နိုင်မလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်ဆက်စပ်ကကြိုဆိုပါရရှင
်။ဒေါက်တာရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြတ်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ဆွေးနွေးပေးနေကြဖြစ်ပါတယ်ရှင်။ VOA ကနေဘုံလူနေညနေကင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကြည်ရောတင်ကြညာပေးပါမယ်ရှင်။
ကိုင်းပြည်နယ်ကလူမှုဝန်ဝန်အားလုံးရဲ့ဘေးဒုက္ခတွေနဲ့နေနာချက်တွေကိုကန့်တွယ်ဖြေရှင်းရေးပြီးပြည့်စုံတဲ့မဟာဗျူဟာတရက်ကိုအလင်းမြန်ချမှတ်အကောင်အထည်ပေါ်လှုပ်ဆောင်ဖို့ကုလသမဂ္ဂကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဒီဇင်ဘာလ19ရက်နေ့ကရန်ကုန်မြို့မှာအရှေ့တောင်အခြားနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အလို့သဘောအစည်းအဝေးတရက်ကိုမြန်မာအစိုးရကလက်ခံကျင်းပတဲ့ပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်နဲ့လူသားချင်းအကူအညီပေးရေးလုပ်ငန်းညှိနှိုင်းရေးမှူးမစ်ရီနာတာဒက်ဇလီယန်ကကြိုဆိုတဲ့အကြောင်းပြောထားတဲ့ဒီဇင်ဘာလ20ရက်နေ့စွဲနဲ့ထုတ်ပြန်ချက်ထဲမှာအဲဒီလိုတိုက်တွန်းထားတာပါမက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့နာကလူစီကားတဲ့မိရှုမိပန်းစီတစ်ခုမှာအင်္ဂါနေ့ကပေါက်ကွဲမှုကြီးဖြစ်တာကြောင့်လူ30ယောက်ထဲမှနေသေးဆုံးပြီးအယောက်80တန်းရသွားပါတယ်မြို့တော်ရဲ့မြောက်ဖက်ကီလိုမီတာ30လောက်မှာရှိတဲ့ထူဒီဖက်မြို့နယ်ကဆန်ပါဘလီတိုဈေးမှာခရစ်မတ်နဲ့နှစ်သက်ကူအားလိုက်ရဲ့ကာလတွေအတွက်မိရှုမိပန်းဝယ်တဲ့လူတွေနဲ့ပြည်နေတဲ့အချိန်ပေါက်ကွဲမှုဖြစ်တာပါတူဂီနိုင်ငံဆိုင်ရာရုရှားသံတမန်ကြီးကိုပြစ်ဒဏ်ခဲ့တဲ့လူနဲ့ပတ်သက်ပြီးအပြစ်သက်ကောက်ချက်ချပြောဆိုဖို့စော်လွန်နေတယ်လို့ရုရှားဆိုရကဒီကနေ့ပြောပါတယ်။ရုရှားသံတမန်အွန်ဒရီကာလော့ဖ်ကိုတူဂီရဲဝန်ထမ်းတူကအန်ကာရာမြို့တော်မှာတနင်္လာနေ့ကပြစ်ဒဏ်ခဲ့တာပါ။ပြစ်တဲ့သူကအာလပိုမြို့ကိုမမေ့နဲ့၊ဆီးရီးယားကိုမမေ့နဲ့၊ကျွန်တော်တို့မြန်မာဘေးကင်းလုံခြုံမှုမရှိသေးပေ၊ခင်ဗျားတို့လည်းဘေးကင်းလုံခြုံမှာမဟုတ်ဘူးလို့အော်ဟစ်ခဲ့တဲ့အကြောင်းမျက်မြင်တွေ့သူတွေက VOA ကိုပြောပါတယ်။ဘာလင်မြို့ကလူစီကားတဲ့ခရစ်မတ်ဇီးတစ်ခုရဲ့ထရက်ကားနဲ့မောင်းဝင်တိုက်ခဲ့သူကိုဂျာမန်အာဏာပိုင်တွေဒီကနေ့ဆက်ပြီးရှာနေပါတယ်။လူ12ယောက်သေဆုံးခဲ့ရတဲ့တနင်္လာနေ့ကအဲဒီတိုက်ခိုက်မှုဖြစ်ပြီးပြီးချင်းမှာပဲဖမ်းဆီးခဲ့သူတယောက်ကတော့မနေ့ကပြန်လွတ်ပေးလိုက်ပြီးတဲ့နောက်တကယ့်လက်တွေကိုဆက်ရှာနေကြတာပါခင်ဗျာ
။သတင်းချင်းချက်ကိုကိုကျော်ရသိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့မတ်တင်ဂီထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ VOA American တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00 ထိ line to meter 24.55 တူကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကျမရှင်လန်းကြပါစေရှင
This program has come to you from the Voice of America, Washington.